တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးမှာတရုတ်ဘက်ကပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းစစ်ဆေးရေးတင်းကျပ်တာတွေအဲ့ဒီကနေမူဆယ်105မိုင်ဂိတ်ကိုမြန်မာဘက်ကပိတ်လိုက်တာဆတဲ့ဖြစ်ရတူကြောင့်ကုန်သွယ်တွေနှစ်နာဆုံးရှုံးမှုတွေနဲ့ကြုံနေရပါတယ်ဒီလိုအခြေအနေတွေနဲ့မကြုံရစေဖို့အတွက်တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးအဆင်ပြေချောမွေ့စေအောင်နိုင်ငံတော်အဆင့်ကဆွေးနွေးအဖြေရှာဖို့နယ်စပ်ကုန်သွယ်တွေကနေလိုလားတိုက်တွန်းနေကြပါတယ်ဒီအကြောင်းမေးမြန်းစုံစမ်းထားတဲ့ VOA သတင်းတော်ကိုဇော်ထက်ကရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်
မြန်မာနိုင်ငံဘက်ကနေတရုတ်နိုင်ငံတဲကိုဝင်ထွက်သွားလာတဲ့သူတွေကိုတရုတ်နိုင်ငံရဲ့လုံခြုံရေးကိုအကြောင်းပြပြီးတင်းတင်းကြပ်ကြပ်စစ်ဆေးရရေးကြောင်းအခက်အခဲတွေကြုံတွေ့ရတဲ့နောက်မှာတက်မ17လောက်ကန်တရင်122ကမူဆယ်105မိုင်ကျင်းစန်းကျော့ကုန်သွယ်ရေးဂိတ်ကိုဒီဇင်ဘာ28ရက်မှာလုံးဝပိတ်ပစ်လိုက်တာကြောင့်ငရှင်ဖရဲသခွားနဲ့တတိတင်တဲ့ကားတွေထောင်ထဲချီပိတ်ဆို့သွားပြီးဆုံးရှုံးပျက်စီးမှုတွေကြုံခဲ့ရတာပါဒီဂိတ်ကနေဝင်ထွက်သွားလာတဲ့မြန်မာနိုင်ငံသားတွေကိုလက်ပွေယူရာလူတိုင်းစိတ်စစ်စေးရတွေကိုပိုပြီးကြက်မှတ်သွားမယ်လို့တရုတ်နိုင်ငံရွှေလီမြို့ပြပရေးရာဌာနကမြန်မာနယ်စပ်ကုန်သွယ်ရေးကုန်သွယ်အသင်းကိုဒီဇင်ဘာ20ရက်နေ့မှာစာပေးပို့အကြောင်းကြားခဲ့ရလဲဖြစ်ပါတယ်မြန်မာကုန်သွယ်တွေကကုန်စည်တွေကိုတရုတ်ပြည်ထဲလိုက်ပို့ရတာဖြစ်လို့စစ်စေးရေးဂိတ်မှာအချိန်ကြက်ညာမှုတွေရှိတဲ့အတွက်အဆင်မပြေဖြစ်ရတာပါတရုတ်ဘက်ကကြံ့ညာမှုတွေဖန်တီးရာကပြဿနာဖြစ်ရတဲ့အကြောင်းရင်းတွေဖြစ်တယ်လို့ကုန်သွယ်တွေကမြင်ပါတယ်။မူဆယ်နယ်စပ်ကုန်သွယ်ရေးမှာကုန်သွယ်ရေးဆိုင်ရာမညီမျှမှုတွေကိုဖြေလျှော့သင့်တယ်လို့မူဆယ်နန်းခမ်းနယ်စပ်ကုန်သွယ်ရေးကုန်သွယ်များအသင်းနာယကဦးထေဦးကပြောပါတယ
်။ထက်စီစဉ်ရပိတ်တာပဲဖြစ်မယ်ဒီကုန်သွယ်မှုဆိုင်ရာမဟုတ်ဘူးလေ။ဟိုနှစ်ဖက်စလုံးကတာလူညီများအခွင့်အရေးတွေရမှာပဲအဆင်ပြေမှာပေါ့။တာလူညီများအခွင့်အရေးတွေမရဘဲနဲ့တပတ်ဆောင်သူတို့ဘက်ကတော့ဒီဘက်ကိုလာလာလွယ်တယ်။ဘာဒီလာလာလွယ်တာပေါ့ဗျာကုန်ကြီးကြီးတွေ။ကျွန်တော်တို့ဘက်ကတော့လူဝင်သားအစခက်ခဲတွေမြန်မျိုးစုံရှိတာပေါ့လေမတတ်တင်တာမျိုးလုံးစကန်ဖတ်တာတို့နော်လက်တွေလက်ပွေဆက်ချောင်းလုံးစကန်ဖတ်တာတို့အဲ့ဒါတွေအစလူဝင်မှုဘယ်လိုခေါ်မလဲတော်စီဆက်ဆံနဲ့မတန်းလက်တင်တာဆိုပါပေါ့လူတရားပဲအချက်လက်တွေလေကြီးကြီးတော့စီပွားရေးဟိုဘက်ပုံသမှုဆိုင်ရာဟိုမင်းမြမှုပေါ့မင်းမြမှုပေါ့အဲ့မျိုးအဲ့ဒါအဓိကဖြစ်တာပေါ့လေမင်းမြပါဖြစ
်တရုတ်မြန်မာကုန်သွယ်ရေးမှာတာသူညီမြမရှိရာကုန်စည်စစ်စစ်မှုမချုံမွေ့ရာတွေကိုတုံ့ပြန်တဲ့အနေနဲ့ကျင်းစမ်းကြောဂိတ်ကိုမြန်မာဘက်ကပိတ်လိုက်တဲ့အပေါ်မှာရေရှည်အတွက်ရာလတ်တစ်ခုထွက်လာနိုင်တယ်လို့ကုန်သွယ်တွေကခန့်မှန်းပြီးကြိုဆိုတဲ့သူတွေလည်းရှိပါတယ်။ဒါကြောင့်အစိုးရချင်းညှိနှိုင်းဆွေးနွေးပြီးအဖြေရှာသိမ့်ပြီလို့မူဆယ်သတိဝလံကုန်စည်တိုင်းဒုတိယဥက္ကဋ္ဌဦးဆိုင်ခင်မောင်ကပြောပါတယ
်။ခုအနေထားကြတော့ဒီကောင်ကကျင်းစမ်းကြောဂိတ်ကကျွန်တော်မြန်မာဘက်ကတရားဝင်ပြီးမှမပြုသေးဘူး။ MOU ထိုးထားတာလည်းမဟုတ်တော့ဟိုကျင်းစမ်းကြောဂိတ်ဆိုတာလည်းဒီလိုတရားဝင်မဟုတ်သေးတော့တရုတ်ဖက်ကပြုတယ်ညညနေရတာပေါ့။နောက်အဲ့ဒီဟာတရုတ်ဖက်ကဟိုကုန်တယ်ရေးဓမ္မတွေပေါ်မှာဆက်ဆံရေးတာကဒီလိုဇူဝါသွားတာနောက်ပိုင်းချင်းနေလို့။အဲ့ဒီတုံးတဲ့မှုအနေနဲ့ပြောရမယ်လို့လောလောဆယ်ဒီချီပြီးရောက်ပြီးကုန်တယ်ရေနေနဲ့တော့ဒါဟိုပိတ်လိုက်တာကိုတော့လက်ခံပါရလက်ခံပေမဲ့လည်းဒါဆိုးဆိုးရွားရွားအကျိုးဆက်တွေကတော့ယဉ်နေကြီးတော့လက်ခံရတာပါလေမ
မူဆယ်နန်းခမ်းကုန်တယ်အသိန်းတောင်ရှိသူတွေကဝမ်တိန်မြို့တော်ဝန်ထဲတွားရောက်တွေ့ဆုံခဲ့ပြီးညှိနှိုင်းခဲ့တဲ့အတွက်ဒီဇင်ဘာ28ရက်မှာတော့တတိကားတွေကကျူကုတ်ပန်ဆိုင်လမ်းကလှည့်ပြီးဝမ်တိန်ဂိတ်ကတဆင်တရုတ်ဘက်ကိုတဖြည်းဖြည်းသွားနေပြီလို့ကုန်တယ်တွေကပြောပါရယ်အဲ့ဒီဂိတ်မှာလည်းတရုတ်ဘက်ကစစ်ဆေးရဲ့အခါမှာကြံ့ကြောက်မှုတွေရှိနေစေပဲလို့ကုန်တယ်တွေကပြောပါရယ်